Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American တန်ကနေ2014ခုနှစ်အောက်တိုဘာ14ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုမနက်ခင်းမှာကြားမယ်နိုင်ငံတကာသတင်းတွေမှာဆိုရင်စီးရီးယားနေဆက်ကကိုပါနီမြို့အနီးမှာရှိတဲ့IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုအမေရိကန်နဲ့ Saudi Arabia နိုင်ငံကလေကြောင်းကနေတိုက်ခိုက်ခဲ့ကြပါတယ်။ Ukraine နိုင်ငံရဲ့တမရပိုရိုရှန်ကိုနှုတ်ထွက်သွားတဲ့ကာကွယ်ရေးဝန်ကြီးရဲ့နေရာမှာအစားထိုးဖို့အတွက်ဝန်ကြီးအသစ်ရဲ့အမိကိုတင်သွင်းလိုက်ပါတယ်။မျက်နှာတွေဖုတ်ထားတဲ့ယာနဲ့ချီတဲ့လူတွေကဟောင်ကောင်မှာရှိတဲ့ဒီမိုကရေစီရေးဆန္ဒပြသူတွေနဲ့တိုက်ခိုက်ခဲ့ကြပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Okay ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထက်မှာတော့ Czech နိုင်ငံမှာကျင်းပနေတဲ့ Forum 2000ဆွေးနွေးပွဲမှာတော့
လက်ရှိအနေအထားဟာချောမွေ့ရဆိုတာကိုညင်းစရာမရှိဘူး။ဒါ့ပေမဲ့လည်းကျွန်တော်တို့မှာဟိုကြီးမားတဲ့စိန်ခေါ်မှုတွေရှိတယ်။လက်ရှိ
မြန်မာလူထုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တူဖြစ်တဲ့ကိုဆိုင်းရဲကျော်စွာမြင့်ပြောဆိုတာပါ။ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်တရံဇာတာတူဖော်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိမရှိကိုစောင့်ကြည့်နေတဲ့အရက်ဖက်အဖွဲ့အစည်းတွေဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်။တခါထိုင်းနိုင်ငံမှာလေစည်းပြေဒုက္ခတွေရာနဲ့ချီပြီးထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အကြောင်းပါဝင်ဟောင်ကောင်မှာဆန္ဒပြတဲ့သူတွေနဲ့တရုတ်ဆိုရလိုလားသူတွေကြားကနောက်ဆုံးအခြေအနေတွေကိုတင်ပြပေးသွားဖို့ရှိပါတယ်ဗျာ။ဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမူဝေနဲ့မတ်အင်ဂျင်နိုင်တို့ကအကြေညာပေးမှာဖြစ်ပါတယ်ဗျာ
။စီးရီးယားနယ်စပ်မှာရှိတဲ့ကိုပါနီမြို့အနီးက IS Islamic စစ်သွေးကြွတွေရဲ့ပစ်မှတ်တွေကိုတင်းလင်းလာနေမှာအမေရိကန်နဲ့ Saudi Arabia နိုင်ငံတွေကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။တချိန်ထဲမှာပဲမြေပြင်မှာလဲခတ်ဒစ်တက်ခိုက်ရေးသမားတွေနဲ့စစ်သွေးကြွတွေဟာမြို့ကိုထိန်းချုပ်ဖို့အတွက်အပြင်းထန်တိုက်ခိုက်နေပါတယ်။ကိုပါနီမြို့ရဲ့ကောင်းကင်ယံမှာမီးခိုးလုံးကြီးတွေတက်နေတာကိုတူရကီနေဆက်ကနေတွေ့မြင်နေရတယ်လို့ဆိုပါတယ်။စစ်သွေးကြွတက်ခိုက်ရေးသမားတွေဟာမြို့ကိုသုံးဘက်ကနေဝန်းရံပြီးတော့တိုက်ခိုက်နေကြတယ်လို့ကိုပါနီမြို့တွင်မှရှိတဲ့တာဝန်ရှိသူတယောက်ကပြောပါတယ်။မြောက်ဖက်မှာအကြဆုံးများတဲ့နေရာမှာတူရကီနေဆက်နဲ့အနီးဆုံးနေရာမှာဖြစ်နေပြီးစစ်သွေးကြွတွေကသာဝိုင်းလိုက်မယ်ဆိုရင်မြို့နဲ့အဆက်အသွယ်ပြတ်တောက်သွားမှာပြတ်တောက်သွားလိမ့်မယ်ဆိုပြီးတော့စိုးရိမ်တကြီးပြောဆိုနေကြပါတယ်။အမေရိကန်နဲ့ Saudi Arabia တိုက်လေယာဉ်တွေဟာကိုပါနီမြို့ရဲ့အနောက်တောင်ဘက်ခြမ်းကို၄ချိန်တိုက်ခတ်မှုတွေပြုလုပ်ခဲ့ပြီး IS တပ်တွေရဲ့လက်နက်ကြီးပစ်ခတ်တဲ့နေရာတွေကိုဖျက်ဆီးပစ်နိုင်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောဆိုပါတယ်။နောက်ထပ်တခြားတိုက်ခတ်မှု၃ခုပြုလုပ်ခဲ့ရမှာကိုပါနီမြို့ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ IS တွေရဲ့ပစ်မှတ်တွေကိုတိုက်ခတ်ခဲ့ကြပါတယ်။အဲ့ဒီထဲမှာ Jihad တွေထိန်းချုပ်ထားတဲ့အဆောက်အဦးတစ်ခုလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ။
IS Islamic ဆွန်ယောက်စစ်သွေးကြွတွေကကောင်းဖြတ်တက်မယ်လို့ချိန်ချောက်ချင်းခံထားရတဲ့ American နိုင်ငံသားတစားကန်တဦးရဲ့မိဘတွေကပြန်ပေးသမားတွေတောင်းဆိုထားချက်တွေကိုသူတို့ဖြည့်ဆည်းပေးနိုင်စွမ်းမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကစီးရီးယားမှာဖမ်းဆီးခံထားရတဲ့တပ်ဖြစ်သူ Abdullah Ramit Khazit လွတ်မြောက်ရေးအတွက်သူတို့တက်နိုင်သည်ဂျိုးပန်းခဲ့တယ်လို့ရုတ်တံလွင့်တွေးဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။အဲ့ဒီဇနီးမှောင်နှံကစစ်သွေးကြွတွေဟာသူတို့လိုက်နာနိုင်စွမ်းမရှိတဲ့တောင်းဆိုချက်တွေကိုပြုလုပ်ခဲ့တယ်လို့တနင်္လာနေ့က CBS နနခင်းအစီအစဉ်တွေးဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။တောင်းဆိုချက်တွေနဲ့ပတ်သက်လို့တော့အသေးစိတ်ပြောကြားခြင်းမရှိခဲ့ပါဘူး။26နှစ်အရွယ် American စစ်မှုတန်းဟောင်းဟာစစ်ဘေးဒဏ်သင့်စီးရီးယားမှာလူသားချင်းစာနာမှုလုပ်ငန်းလုပ်ကိုင်ရင်းဖမ်းဆီးခံထားရတာပါ။သူဟာအဖမ်းခံရခြင်းအတွင်းမှာအစ္စလမ်ဘာသာကူးပြောင်းခဲ့ပြီးသူ့ရဲ့နာမည်ရင်းပီတာကိုလည်းပြောင်းလဲခဲ့တာပါ။သူတို့အနေနဲ့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကတားတန်ကနေပြီးတော့အတန်သွင်းတိတ်ခွေကိုလက်ခံရရှိခဲ့ပြီးသူ့အတွက်အချိန်သိမ့်ရှိတော့ဘူးလို့ပြောဆိုခဲ့တဲ့အကြောင်းဖောကာစစ်က MBC ရုတ်တံလွှင့်တွေးဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။ IS စစ်သွေးကြွရဲ့ညွှန်ကြားချက်အရတနှစ်နီးပါးဒီအကြောင်းကိုထုတ်ပေါ်ပြောကြားခြင်းမရှိပေမဲ့ပြန်ပေးသမားတွေရဲ့ညွှန်ကြားမှုတွေကိုလိုက်နာခြင်းဟာအသက်ခံခဲ့ရတဲ့တစားကန်တွေကိုဘလို့မှအထောက်အကူပြုဖို့မဖြစ်ခဲ့တာကြောင့်အခုလိုထုတ်ပေါ်ပြောဆိုခဲ့တာဖြစ်တယ်လို့မိဘတွေကပြောပါတယ်ရှင
်။အမေရိကန်နိုင်ငံတစ်ဝက်မှာရှိတဲ့ဆေးရုံတွေအနေနဲ့အီဘိုလာဝေဒနာတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးပြန်လည်စမ်းစစ်မှုတွေပြုလုပ်ဖို့အမေရိကန်ပြည်ထောင်စုကျန်းမာရေးဌာနအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့အတ္တလန်တာမြို့မှာစကားပြောကြားစဉ်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်မှုဆိုင်ရာဗဟုဌာနရဲ့ဒါရိုက်တာတွန်ဖရိုက်ဒင်းကဆေးရုံတွေအနေနဲ့ကိုပူချိန်မြင့်တဲ့ဝေဒနာတွေကိုပြီးတော့အီဘိုလာယောဂါလက္ခဏာရှိပြီးတော့ယောဂါဆူဆူယောယောဖြစ်ပွားနေတဲ့အနောက်အာဖရိကကလိုင်ဘီးရီးယား စီယရာလီယွန်ဂီနီအစရှိတဲ့နိုင်ငံတွေကိုလွန်ခဲ့တဲ့21ရက်အတွင်းမှာခရီးသွားခဲ့တဲ့သူတွေကိုဂရုစိုက်စောင့်ကြည့်ဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာပထမဦးဆုံးလူနာထံကနေယောဂါကူးစက်မှုခံခဲ့ရတဲ့ဒက်လက်စ်မြို့ကတူနာပြုဘယ်လိုပဲပုံယောဂါကူးစက်ခံလိုက်ရတယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ဒေါက်တာဖရိုက်တင်ကပြောပါတယ်။တမရဘရက်အိုဘားမားကလည်းတနင်္လာနေ့အင်ဂျီရိုမှာထိတ်တန့်အုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့အမေရိကန်ပြည်တော်စုရဲ့ကျန်းမာရေးစနစ်ပုံမကောင်းမွန်စေရေးနဲ့အဆအဆရရအစင်းနဲ့ဖြစ်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲဖြစ်သူဒေါက်တာမက်ဂရက်ချန်းကအီဘိုလာရောဂါဟာနောက်အာဖရိကမှာရှိတဲ့အဆိုးရွားတွေနဲ့လူအဖွဲ့အစည်းတွေကိုချိမ့်ချောက်နေပြီလို့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်နိုင်ငံတစ်ခုကိုကြာရှုံးစေတဲ့နိုင်ငံအဖြစ်ရောက်ရှိသွားစေနိုင်လောက်တဲ့အထိဖြစ်စေတဲ့ယောဂါကူးစက်တာမျိုးသူမအနေနဲ့အရင်ကမတွေ့ခဲ့ဘူးသေးဘူးလို့လည်းပြောဆိုပါတယ်ခင်ဗျာ
အောက်ကလကရုရှားကြောထောက်နောက်ခံပြုထားတဲ့ခွဲထွက်ရေးတပုန်တွေနဲ့ပြန်လည်ခုခံတိုက်ခိုက်နေတဲ့အချိန်ကာလအပြီးဒီလအချိန်ကာလအပြီးနဲ့ဒီလကုန်ပိုင်းမှာကျင်းပဖို့ရှိတဲ့လွှတ်တော်ရွေးကောက်ပွဲမတိုင်ခင်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကကာကွယ်ရေးဝန်ကြီးတစ်အမည်ကိုအဆိုတင်သွင်းလိုက်ပါတယ်ကာကွယ်ရေးဝန်ကြီးတစ်အဖြစ်အဆိုတင်သွင်းထားတဲ့ယူကရိန်းအမျိုးသားကာကွယ်ရေးအကြီးအကဲစတပန်ပေါ်တော်ရက်ရဲ့အမည်ကိုယူကရိန်းသမ္မတရဲ့အင်တာနက်ဆာမျက်နှာမှာတနင်္လာနေ့ကဖော်ပြထားပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးဟောင်းဗယ်လရီဟယ်လတီယာရုကနေနှုတ်ထွက်သွားပြီးနောက်တနေ့မှာအခုလိုသမ္မတကလွှတ်တော်ကိုအဆိုတင်သွင်းလိုက်တာပါ။ကာကွယ်ရေးဝန်ကြီးချုပ်ဟောင်းဂျူကာကွယ်ရေးဝန်ကြီးချုပ်ဟောင်းဟာဇူလိုင်လကမှယာရုခက်အပ်ခံထားရတာပါ။ဒါပေမဲ့အရှိယူကရိန်းဒေတာဒေါညက်စ်မြို့ကိုခွဲထွက်ရေးတပုန်တွေတိမ့်ပိုက်လိုက်တဲ့အပေါ်မှာသူ့ကိုအပြင်းထန်ဝေဖန်ခဲ့ကြတာပါရှင
်။ UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American အတန်မြန်မာပိုင်းစီစဉ်ကနောက်ဆုံးရနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်မျက်နှာတွေကိုဖုံးအုပ်ထားကြတဲ့ယာနဲ့ချီတဲ့သူတွေနဲ့တရုတ်နိုင်ငံအတွင်းကဟောင်ကောင်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲဖို့သတင်းတစ်ပတ်ကြာသတင်းပတ်အကြာဆန္ဒပြနေကြတဲ့သူတွေကမှတက်ခဲမှုတွေမျိုးလေကောင်မှာဖြစ်ပွားခဲ့ပါတယ်ဆန္ဒပြသူတွေအပေါ်ဆန့်ကျင်ကြသူတွေဟာဆန္ဒပြတဲ့နေရာတစ်ဝိုက်မှာရှိတဲ့တားဆီးတွေဖြိုဖျက်ပစ်ခဲ့ကြပါတယ်တက္ကစီမောင်းနှင်သူတွေကလည်းဆန္ဒပြသူတွေအပေါ်ဆန့်ကျင်တဲ့အကြောင်းပြသတဲ့အနေနဲ့ကားတွေကိုဟွန်းတီးပြီးတော့အော်ခစ်တာမျိုးတွေပြုလုပ်ခဲ့ကြပါတယ်ဆန္ဒပြနေကြတဲ့နေရာတစ်ချောက်မှာလည်းရေးတက်ဖွဲ့ဝင်တွေကအကားတားဆီးအကားရန်တွေကိုဖိရှားပစ်ပြီးတော့ရင်အသွားလာတွေပြန်ပြီးတော့ကောင်းမွန်လာအောင်ရှင်းလင်းပစ်နေတာကိုတွေ့ရပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှုအသစ်ရွေးကောက်ပွဲမှာအုပ်ချုပ်ရေးမှုလောင်းကိုဒီအစိုးရကလိုလားတဲ့စီစီအဖွဲ့ကနေရွေးချယ်ပေးရမယ်ဆိုတဲ့အချက်ကိုပြုပြင်ပေးဖို့နဲ့ဒီမိုကရေစီပြုပြင်ပြောင်းလဲတွေလုပ်ဖို့စက်တင်ဘာလနှောင်းပိုင်းမှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ
်ဒီကနေ့ဇူလိုင်လတုန်းကရှင်ကျန်းဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့လူ12ဦးကိုတရုတ်နိုင်ငံအနောက်ပိုင်းမှာရှိတဲ့တရားရုံးတရုံးကတည်တံချမှတ်လိုက်ပါတယ်အဲ့ဒီသူတွေဟာအကြမ်းဖက်သမားတွေဖြစ်တယ်ဆိုပြီးအာဏာပိုင်တွေကဆွဆွဲထားတာပါတနင်္လာနေ့မှာပဲကက်ရှ်ကာမြို့ကအကျဉ်းသား15ဦးရဲ့တေတံအမိန့်ကိုတော့ဆိုင်းငံ့ထားလိုက်ပြီးအခြား5ဦးကိုတော့ထောင်ဒဏ်တသက်တကျွန်းနဲ့နောက်ထပ်အယောက်20ကိုတော့ထောင်ဒဏ်6နှစ်ကနေအနှစ်20အထိပြစ်ဒဏ်ချမှတ်လိုက်ပါတယ်သူတို့တွေဟာဘာလူမျိုးတွေလဲဆိုတာကိုတော့ထုတ်ပြန်တာမျိုးမရှိပေမဲ့နာမည်တွေကတော့ဟွီဂါလူမျိုးစုတွေရဲ့နာမည်တွေပါဇူလိုင်လအတွင်းဘာတွေဖြစ်ခဲ့လဲဆိုတာကိုတော့တဲတဲကွယ်ကွယ်မသိရပေမဲ့လူအုပ်စုတစုဟာမြို့နှမြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား38ဦးတေဆုံးသွားပါတယ်။အဲ့ဒီနောက်မှာတော့ရဲတွေကပစ်ခတ်နှိမ်နင်းတဲ့အတွက်လူ59ဦးတေဆုံးသွားတာပါ။တရုတ်နိုင်ငံပြင်ပမှာနေထိုင်ကြတဲ့ဟွီကာလူခွေရေးလှုပ်ရှားသူတွေကတော့ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုလုံခြုံရေးရဲတွေကပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။တရုတ်အစိုးရဟာဝေးလံခေါင်တည်တဲ့အဲ့ဒီဒေသကသတင်းအချက်အလက်တွေကိုထိမ့်ချုပ်ထားတဲ့အတွက်ဒီအဖြစ်အပျက်နဲ့ပတ်သက်လို့တီးခြားအတည်ပြုနိုင်ခြင်းတော့မရှိခဲ့ပါဘူးရှင်
။ Facebook လူမှုကွန်ရက်ကိုတီထောင်ခဲ့သူ Mark Zuckerberg ဟာအင်ဒိုနီးရှားနိုင်ငံသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံထားရသူ Joko Widodo နဲ့တွေ့ဆုံပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံမှာအင်တာနက်အသုံးပြုမှုတိုးချဲ့နိုင်စေရေးအတွက်အကူအညီပေးမယ်လို့ပြောဆိုလိုက်ပါတယ်။ ဆင်းရဲသားတွေနဲ့ကြီးလက်ဒေသမှာနေထိုင်သူတွေအတွက်အင်တာနက်တိုးချဲ့အသုံးပြုနိုင်အောင်ကြိုးပမ်းတဲ့နေရာမှာ Facebook အနေနဲ့တူးတည်းမလုပ်နိုင်ပဲအင်ဒိုနီးရှားလိုမိဖက်တွေလိုအပ်တယ်လို့တနင်္လာနေ့ဂျကာတာမှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဇူခါဘတ်ကပြောဆိုလိုက်တာပါအခုလနှောင်းပိုင်းမှာတမနာတာဝန်ရည်ဖို့ရှိတဲ့ Mr. Widodo တို့ကလည်းအင်ဒိုနီးရှားနိုင်ငံကလူသားပေါင်း80ဟာ Facebook ကိုအသုံးပြုကြကြောင်းနဲ့ဒီလူမှုကွန်ရက်ကနိုင်ငံကိုအကျိုးရှိစေတာမျိုးကိုမြင်တွေ့လို့တဲ့အကြောင်းပြောဆိုပါတယ်အင်ဒိုနီးရှားဟာကမ္ဘာပေါ်မှာ Facebook အသုံးပြုမှုအများဆုံးနိုင်ငံတွေထဲမှာတနင်္ဂနွေပါဝင်ဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့မတ်အင်ဂျင်နိုင်လို့ကြေညာပြီးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ချက်နိုင်ငံမှာကျင်းပနေတဲ့ Forum 2000ဆွေးနွေးပွဲအကြောင်းကိုပြောပြကြပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေရှိနေသေးပဲလို့ချက်သမ္မတနိုင်ငံမှာကျင်းပနေတဲ့ Forum 2000ညီလာခံမှာမြန်မာနိုင်ငံရေးနဲ့လူမှုအခြေပြုအဖွဲ့ဥဆောင်သူတွေကတင်ပြခဲ့ကြပါတယ်။အောက်တိုဘာ12ရက်နေ့ကနေ15ရက်နေ့ထိကျင်းပနေတဲ့18ကြိမ်မြောက် Forum 2000ညီလာခံအကြောင်းအပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီနေ့ Forum 2000ညီလာခံမှာဒီမိုကရေစီပေါ်ဆောင်မှုနဲ့ဒီမိုကရေစီပေါ်မကျေနပ်ချက်များဆိုတဲ့ခေါင်းစဉ်နဲ့အဓိကထားဆွေးနွေးခဲ့တာပါ။စနေနေ့ကချက်သမရနိုင်ငံမျိုးတော် Prague မှာကျင်းပတဲ့ဖွံ့ဖွဲအခမ်းအနားမှာလည်းဒီနှစ်ညီလာခံမှာဒီမိုကရေစီပြောင်းလဲမှုတွေနဲ့ပြဿနာတွေကိုအဓိကဆွေးနွေးမှာဖြစ်တယ်လို့ Forum 2000အမှုဆောင်ညွှန်ကြားမှု Jakob Klappel ကအခုလိုပြောပါတယ
်။ So we have a lot of reasons why we need to have a concerns why we have a reasons for discontent and why we need to critically
ကျွန်တော်တို့အနေနဲ့စိုးရိမ်မကင်းဖြစ်မှုတွေမကျေနပ်မှုတွေကိုနက်နက်နဲနဲဝေဖန်စမ်းစစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ထားရှိတဲ့ရည်မှန်းချက်တွေရွေးလန်းတွေဗျူဟာတွေလောက်ရတွေလှစ်ဟင်းမှုတွေကိုပြန်လည်သုံးသပ်ဖို့လိုပါတယ်တစ်ချိန်တည်းမှာပဲခုလိုမကျေနပ်မှုတွေစိုးရိမ်မကင်းဖြစ်မှုတွေကိုဆွေးနွေးကြတဲ့အခါမှာမမေ့အပ်ဘူးလို့ကျွန်တော်တို့ခံယူထားတဲ့အချက်ကဒီမိုကရေစီနဲ့ဒီမိုကရေစီစံထားချက်တွေဟာဘလောက်မှန်ကန်တယ်လဲဘလောက်ဆွမ်းပကားကြီးတယ်လဲဒီမိုကရေစီဟာဘလောက်သတိထားကင်တွယ်ဖို့အရေးကြီးတယ်လဲဆိုတဲ့အချက်တွေပါပဲဒါအပြင်ဒီမိုကရေစီဟာခန္ဓာညီစွမ်းလဲရှိတယ်ဆိုတာမမေ့အပ်ပါဘူ
း Forum 2000ညီလာခံကိုတက်ရောက်လာတဲ့မြန်မာလူထုအခြေပြုဖွဲ့စည်းတွေကလည်းမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအလားအလာတွေနဲ့စိန်ခေါ်ချက်များဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြခွင့်ရခဲ့ပါတယ်။အဲဒီမှာဥဆောင်ဆွေးနွေးသူတအုပ်ဖြစ်တဲ့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ညွှန်ကြားရေးမှူးဆိုင်းရဲကျော်စွာမြင့်ကအခုလိုပြောပြပါဗျာ
။အဓိကအဖြစ်ကျွန်တော်ကကျတော့လက်ရှိအနေအထားဟာချောမွေ့ရဆိုတာကိုညင်းစရာမရှိဘူး။သို့ပေမဲ့လည်းကျွန်တော်တို့မှာဟိုကြီးမားတဲ့စိန်ခေါ်မှုတွေရှိတယ်လက်ရှိရှိနေတဲ့ပြဿနာတွေအဲဒီတိုင်းရင်းသားပြဿနာဘာသာရေးပြဿနာအဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ရဲ့အတိုက်ခံဘက်ကရောအတိုက်ခံနိုင်ငံရေးပါတီတွေဘက်ကရောမဟုတ်အတိုက်ခံနိုင်ငံရေးအင်အားစုတွေအရက်ဖက်လူဖွဲ့စည်းတွေဘက်ကရောကျွန်တော်တို့ဟိုပြတ်တောက်နေတဲ့ကွင်းဆက်တွေရှိတယ်ကျွန်တော်တို့နိုင်ငံဟိုပြည်သူလူထုကိုဘယ်လိုမျိုးနိုင်ငံရေးထဲမှာအာပါမန်အားပေးရုံပဲမဟုတ်ဘဲနဲ့လေးစားကြည့်ရုံအားပေးရုံပဲမဟုတ်ဘဲနဲ့နိုင်ငံရေးမှာတကယ့်ကိုနားလည်မှုနဲ့အသိပညာရှင်နဲ့ဒီပေါင်မှုဖြစ်လာအောင်ဘယ်လိုသင့်နေဆိုရယ် concept မျိုးပေါ့လေအဲ့လို concept မျိုးဟိုကျွန်တော်တို့ပြန်ပြီးဖန်တီးဖို့လိုရဲဆိုတာကိုကျွန်တော်တို့အဲ့လိုမျိုးဆွေးနွေးဖြစ်ပါတယ
်နောက်ထပ်ဦးဆောင်ဆွေးနွေးသူတဦးဖြစ်တဲ့ Women Peace Network Oregon ရဲ့တာဝန်ခံမတ်ဝေဝေနုကလည်းမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာဘာသာရေးပဋိပက္ခတွေဖန်တီးဖြစ်ပေါ်လာတဲ့အခြေအနေနဲ့ပတ်သက်လို့ Forum 2000ညီလာခံမှာတင်ပြခဲ့တယ်လို့ VOE ကပြောပါတယ
်။ဘာသာနှစ်ခုလူမျိုးနှစ်ခုငကိုရီးယားမုန်းနေလို့ဒါမျိုးဖြစ်လာတဲ့ဟာမျိုးမဟုတ်ပါဘူးပေါ့နော်။ကျမတို့ဘာသာရေးကျမတို့လူမျိုးနှစ်ခုဗမာပြည်ဟာဆိုလို့ရှိရင်ဗုဒ္ဓဘာသာနိုင်ငံတစ်ခုဖြစ်တယ်။နောက်ပြီးတော့ကျမတို့လည်းတမတာဝန်တွေအနေနဲ့လည်းဗုဒ္ဓဘာသာနိုင်ငံတစ်ခုမှာကျမတို့နေခဲ့ရတာနေရတာကိုကျမတို့ကွန်ယူခဲ့တယ်ပေါ့နော်ဒီလိုအနေထားမျိုးနောက်ပြီးတော့ဘာသာဘောင်းစုံရင်းနေနေကျမတို့ငင်းချမ်းစွာနေထိုင်ခဲ့တယ်ဒီလူတွေအားလုံးဟာအရင်တော့တငယ်ချင်းတွေလိုမိတ်ဆွေတွေလိုလုံးဝလေးနက်တဲ့ဟိုဆက်ဆံရေးတွေနဲ့အနေထားရင်းနေထိုင်ခဲ့ကြတာလေဘာကြောင့်အခုမှဒီလိုမျိုးဟိုတက်ဖြစ်နေရမှလဲနော်မမြင်ချင်းဟိုမကြည့်နိုင်မမြင်နိုင်ဖြစ်နေရမှလဲတယောက်နဲ့တယောက်တန်တရားတွေဖြစ်နေရမှလဲဒါတွေအားလုံးဟာကျမ highlight လုပ်တာကဒါစနစ်တကျနဲ့ဖန်တီးခံရတဲ့အရာတစ်ခုလို့မြင်နေပေါ့နော်
Forum 2000ညီလာခံကိုတက်ရောက်လာတဲ့ blogger ကိုနေဖုံးလက်ကလည်းမြန်မာနိုင်ငံမှာခိုင်မာတဲ့ဒီမိုကရေစီစနစ်ဖြစ်လာဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအဓိကအရေးပါတဲ့အကြောင်းတင်ပြခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ကိုနိုင်ငံလင်းကလည်း
ကျွန်တော်နိုင်ငံမှာရှိတဲ့ဟိုလူငယ်တွေကဒီ ိုင်ငံရေးမှာအရင်တက်ကြွတဲ့အကြောင်းရင်းနောက်ပြီးတော့တော်တော်များများရှိတယ်ဟိုလူလူလှုပ်ရှားမှုတွေအားလုံးလည်းလူငယ်တွေပဲဥဆောင်တယ်ပေါ့နော
်မနစ်ကကျင်းပတဲ့ Forum 2000အခမ်းအနားကိုမြမနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ကိုရိုင်းတက်ရောက်ခဲ့တယ်လို့ကမ္ဘာခေါင်းဆောင်တွေနိုဘယ်ဆုရှင်တွေပညာရှင်တွေလည်းနှစ်စဉ်တက်ရောက်လေးရှိပါတယ်အခုလိုကမ္ဘာဒီမိုကရေစီရေးကိုထောက်ခံအားပေးနေတဲ့ Forum 2000ညီလာခံကိုကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာဒီမိုကရေစီခေါင်းဆောင်တအုပ်ဖြစ်သူ Chuck Tamarahaw Vaclav Havel ဂျပန်နိုင်ငံကလူမှုရေးအကျိုးတော်ဆောင် Yohi Sasakawa နဲ့ Nobel ငြိမ်းချမ်းရေးဆုရှင် Elie Wiesel တို့ဦးဆောင်ပြီးတော့1996ခုနှစ်မှာမတည်ခဲ့တာဖြစ်ပြီးနှစ်စဉ်ညီလာခံတွေကျင်းပခဲ့တာလည်းဖြစ်ပါတယ်ရှင်
ချက်နိုင်ငံမှာကျင်းပနေတဲ့ Forum 2000နဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နီယာပြောပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုမပြောခင်မှာအခုတစ်ခါတော့သဘာဝတရားစာတာထုတ်ရည်နဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြချင်ပါတယ်။တရားစာတာတူဖို့ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိမရှိစောင့်ကြည့်လေ့လာနေတဲ့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒေသဆိုင်ရာအာဏာပိုင်တွေရဲ့ချင်းချောက်မှုတွေဟန်တားမှုတွေနဲ့ရင်ဆိုင်နေရတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့အောက်ခြေအုပ်ချုပ်ရေးအာဏာပိုင်တွေကို EITI လို့ခေါ်တဲ့တရားစာရထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ရဲ့လုပ်ငန်းရက်တွေကိုပွင့်လင်းမြင်သာစေဖို့အသိပညာပေးမှုတွေအားနည်းတယ်လို့ဝေဖန်လိုက်ပါတယ်။သဘာဝတရားစာရတွေထုတ်ယူရေးမှာပွင့်လင်းမြင်သာစေရေးစောင့်ကြည့်လေ့လာမှုအကြောင်း VOA သတင်းတော်ကိုစီသူကပြောပြရင်းမှာဖြစ်ပါတယ်ဗျာ
။သဘာဝတရားစာရများထုတ်ယူရေးပွင့်လင်းမြင်သာမှုအဖွဲ့ EITI ရဲ့အဖွဲ့ဝင်လောင်းနိုင်ငံဖြစ်လာတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့စည်းတွေရဲ့စောင့်ကြည့်လေ့လာမှုကဏ္ဍကိုချိန်ချောက်မှုတွေဟန်တားမှုတွေရှိနေတယ်လို့ EITI သဘာဝတရားစာတထုတ်ယူမှုပွင့်လင်းမြင်သာမှုသုံးပွင့်ဆိုင်ညွန့်ပေါင်းအဖွဲ့မှပါဝင်တဲ့အရက်ဖက်အဖွဲ့စည်းတွေကပြောလိုက်တာပါပြည်သူတွေအနေနဲ့မြန်မာနိုင်ငံရဲ့တရားစာတတွေဘယ်လိုထုတ်ယူသုံးစွဲနေတယ်ဆိုတာကိုပွင့်လင်းမြင်သာစွာသိရှိဖို့လိုအပ်တဲ့အတွက်အစိုးရအရက်ဖက်အဖွဲ့အစည်းစီးပွားရေးလုပ်ငန်းရှင်သုံးပွင့်ဆိုင်ပါဝင်တဲ့သဘာဝတရားစာတထုတ်ယူမှုပွင့်လင်းမြင်သာစေရေးစောင့်ကြည့်အဖွဲ့တွေကိုအောက်ခြေအဆင့်အထိဒေသအလိုက်ဖွဲ့စည်းသွားဖို့ရက်ဖက်ဖွဲ့စည်းတွေကတောင်းဆိုထားတာပါ။ဆိုရက ENDI ရဲ့လုပ်ငန်းစဉ်တွေကိုသိရှိပေမဲ့အောက်ခြေအဆင့်အထိပညာပေးမှုနည်းပါးလာကြောင်းတရားစာတထုတ်ယူမှုစောင့်ကြည့်လေ့လာရေးလုပ်ငန်းတွေမှာအခက်အခဲတွေဖြစ်နေတယ်လို့စောင့်ကြည့်လေ့လာရေးအဖွဲ့မှပါဝင်တဲ့မတ်မိုးမိုးထွန်းကပြောပါတယ
်။ပိတ်ပင်တာစီမှုကဘလောက်ဒီစုစုံဝါရှိလဲဆိုရင်ကျမတို့မကွေးတိုင်းစေတုတ္တရမြို့နယ်မှာဆိုလို့ရှိရင်လေ awareness ပေါ့နော်အမြင်ဖွင့်တင်တဲ့ပေးနေတန်လန်းနဲ့ကိုရှက်ထားပါသူတို့ဒီ EI တရားကိုမသိနေဘူးဆိုတော့တခါပေါ့နောက်ခါအကြချက်ခိုက်ပြီးနေမှာတခါအဲ awareness ဒီအမြင်ဖွင့်တင်တဲ့ပေးနေတန်လန်းနဲ့ပဲ EI တရားဆိုတာဘာလဲမသိချင်ဘူးအခုချက်ချင်းရက်ထားပါဆိုတာမျိုးတကယ်လို့သုံးပွင့်ဆိုင်ဖွင့်နေဆိုကျမတို့က national level မှာသိနေတယ်တကယ် regional တွေ state တွေမှာဒီကြောင်းကိုသိမနေဘူး EI တရားကောင်းကောင်းသူတို့မသိနေလို့ဒီလိုပြဿနာဖြစ်တယ်လို့လည်းထင်တယ်
အစိုးရအနေနဲ့သဘာဝတရားစာတထုတ်ရေးလုပ်ငန်းစဉ်တွေမှာအင်တိုက်အားတိုက်ပါဝင်ဖို့အရက်ဖက်အဖွဲ့ကြီးတွေကတိုက်တွန်းလိုက်ပါတယ်။ ENDI လုပ်ငန်းစဉ်တွေအကောင့်ထယ်ဖော်ရေးလုပ်ငန်းတွေမှာအစိုးရအနေနဲ့အားနည်းချက်တွေကိုပြည်ပြင်ဖို့လိုအပ်တယ်လို့88မျိုးဆက်ပွင့်လင်းလူအဖွဲ့ကြီးကကိုထွန်းမြောင်ကပြောပါတယ
်။အလုံးလွတ်လပ်စွာတက်ကြွစွာဟိုစောင့်ကြည့်ခွင့်တွေလေ့လာစုံစမ်းခွင့်တွေအတွက်အင်မတန်ကိုအားနည်းပါတယ်။အဲ့တော့အခုဆိုလို့ရှိရင်ကျွန်တော်တို့ခုနပြောထားတဲ့ပြည်내တိုင်းဒေသကြီး6ခုကိုကျွန်တော်တို့ရွေးလိုက်တယ်ဆိုရဘက်ကရောကုမ္ပဏီဘက်ကရောရက်ဖက်အဖွဲ့အစည်းတွေရောဆပ်ကော်မတီတွေကနေပြီးတော့သဘောတူပြီးတော့ရွေးလိုက်တာဒါပေမဲ့ဒီရွေးချယ်လိုက်မှုကိုအဲ့ဒီဒေသ6နေရာစလုံးမှာမြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ဖို့ကိစ္စကြတော့အစိုးရဘက်ကပဲထပ်ပြီးတော့အစိုးရစီမှာတင်ပြရတာပြီးခွင့်ပြုချက်တောင်းရတာမျိုးတွေရှိတယ်အဲ့တော့လုံထုံးလုံကြီးတွေကကြန့်ကြာတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကမြန်မြန်ဆန်ဆန်သွားပြီးတော့ဒေသဆောင်ရွက်မဲ့အပိုင်းတွေမှာကျွန်တော်တို့နှောင့်နှေးမှုဖြစ်တယ်
မြန်မာနိုင်ငံရဲ့သဘာဝတရားစာတထုတ်ယူမှုလုပ်ငန်းတွေပွင့်လင်းမြင်သာမှုအခြေအနေကိုအစိုးရရက်ဖက်ဖွဲ့စည်းစီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ Multi Stakeholder Group သုံးဖွင့်ဆိုင်အဖွဲ့ကနေနော်ဝေးနိုင်ငံမှာခြေစိုက်တဲ့ ENDI အဖွဲ့အစည်းစီကိုစင်ခန်စာတင်ပြမှာဖြစ်ပါတယ်။အဖွဲ့ဝင်လောင်းနိုင်ငံအဖြစ်အစ်စ်စည်းခံပြီးမှသာတင်ပြအဖွဲ့ဝင်အဖြစ်သတ်မှတ်ခံရမှာဖြစ်ပါတယ်။သဘာဝတရားစာတထုတ်ယူမှုလုပ်ငန်းတွေရဲ့ရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်းဟာအရေးပါတဲ့ခန္ဓာမှာပါဝင်နေတာပါမြန်မာနိုင်ငံဟာကမ္ဘာမှာသဘာဝဓာတ်ငွေ့ပိုင်ဆိုင်မှုအများဆုံးနိုင်ငံတွေထဲအဆင့်34မှာရှိနေပေမဲ့ရှာဖွေရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေစေဖြစ်တာကြောင့်အသစ်ထပ်မံရှာဖွေတွေ့ရှိဖို့အခြေအနေတွေလည်းရှိနေတာပါအချိန်ထဲမှာပဲတရားစာတတွေကိုဘယ်လိုထုတ်ယူတယ်ဆိုတာကိုပြည်သူတွေအနေနဲ့ပွင့်လင်းမြင်သာစွာသိရှိဖို့လည်းလိုအပ်နေပါတယ်အာရှနိုင်ငံတွေထဲမွန်ဂိုလီးယားနဲ့တီမိုလက်စတီနိုင်ငံတို့ဟာသဘာဝတရားစာတများထုတ်ယူရေးပွင့်လင်းမြင်သာမှုအဖွဲ့ရဲ့တင်ပြနိုင်ငံတွေဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံကတော့အရန်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်ENDI လို့ခေါ်တဲ့သဘာဝ Twin Threat တရားစာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ရဲ့28ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းနိုင်ငံအဖြစ်လက်ခံခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ခြေဆိုင်ဗီဒီယိုသတင်းတော့ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်ထိုင်းနိုင်ငံဖန်ကခရိုင်တကွာပါမြို့နယ်အတွင်းမှာဘင်္ဂလားမြန်မာနယ်စပ်က UNHCR ရဲ့အဆောင်လျှောက်ခံရိုဟင်ဂျာတွေအများစုပါဝင်တဲ့လေစည်းပြေဒုက္ခသည်80ကျော်ကိုထိုင်းနိုင်ငံကအောက်တိုဘာ13ရက်နေ့မှာဖမ်းဆီးခဲ့ပါတယ်ဒါဟာ3ရက်အတွင်းမှာလူပေါင်း100ကျော်ကိုထိုင်းရဲတွေကဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ဗျာ
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ကုလသမဂ္ဂ UNHCR ရဲ့အဆောက်အအုံများပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်80ကျော်ကိုထိုင်းနိုင်ငံဘက်ချမ်းကရာဘာချန်နေနဲ့ရာဘာချန်နေကနေထိုင်းနိုင်ငံအတွင်းပိုင်းကိုဝင်တဲ့ကားတွေပေါ်ကနေဖမ်းမိခဲ့တာပါသူတို့ဟာထိုင်းနိုင်ငံဘက်ချမ်းမှာရှိတဲ့ကျွန်းနှုံးပေါ်ကနေထိုင်းနိုင်ငံအတွင်းပိုင်းကိုဝင်လာနေကြတာဖြစ်ပြီးမလေးရှားနိုင်ငံအထိခရီးဆက်ကြမဲ့သူတွေဖြစ်ပါတယ်သူတို့တွေကတချို့ဟာပွဲစားတွေရဲ့ရောင်းစားတာကိုခံထားရသူများဖြစ်ကြောင်းဖန်ကားခရိုင်အခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပြပါတယ်
။အခုကဒီမနေ့ဦးသမီးကဖမ်းမိတဲ့နေရာပဲထပ်ပြီးတော့ကျွန်တော်တို့82ယောက်ထပ်ဖမ်းမိတာပေါ့။အများစုကတော့ UNHCR ကလာကြတယ် UNHCR ကတ်တယ်ပေါ့။ဒါမဲ့လည်းအချို့တွေကတော့အဲဒီ UNHCR ကနေပြီးတော့ပြေးသွားတာ၄၆နှစ်ရှိသွားလို့လည်းရှိတယ်ပေါ့လေ။အဲ့ဒီမှာပဲနှစ်ပိုင်းသေးရတယ်လူကုန်ကူးမှုမြောက်တာရှိတယ်လူကုန်ကူးမှုမမြောက်တာဆိုပြီးတော့သူတို့ထောက်ခွဲတယ်။ဆိုတော့ကျွန်တော်ကလူကုန်ကူးမှုမမြောက်ဘူးဆိုတော့သူတို့ရဲ့သဘောထားနဲ့သူတို့ကသူတို့ဟိုပတ်စံပေးပြီးတော့ဟိုလာကြတဲ့လူတွေဟိုကျွန်တော်တို့ကလူကုန်ကူးရလို့မခံဟုတ်ပါတော့။အချို့ကျတော့လည်းအတင်းအာရမနဲ့ဟိုတတိကဘုတ်အတိုင်းဟိုမလုပ်ပေးဘဲနဲ့အဲ့လိုမျိုးခေါ်လာတယ်။သူတို့ကသူတို့တခြားလူရှောက်ရှိမှငွေကြေးယူပြီးတော့ဟိုရောင်းစားတဲ့သဘောမျိုးတွေဟာမျိုးပေါ့။အဲ့ဒါတို့လူကုန်ကူးခံရတဲ့လူမြောက်တာကတော့အဲ့ဒီအကုန်လုံးပေါင်းလို့ရှိရင်125ယောက်ထဲမှာသူက38ယောက်ကတော့လူကုန်ကူးမှုမြောက်တယ်လို့သူတို့ထိုင်းနိုင်ငံရဲ့လူကုန်ကူးမှုကာကွယ်ရေးအဲ့ဒီအဖွဲ့ကနေပြီးတော့သူတတ်မှတ်ထားတာရှိတယ်လို့ပြောက
ြ။ပြီးခဲ့တဲ့စနေနေ့တုန်းကလည်းလှေစီးပြေဒုက္ခသည်80ကျော်ကိုထိုင်းနိုင်ငံကဖမ်းဆီးမိခဲ့တာပါ။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကနေထိုင်းမြန်မာနယ်စပ်ကိုခိုးဝင်လာနေတဲ့ဒုက္ခသည်တွေဟာထိုင်းပင်လယ်ပြင်မှာလည်းထိုင်းရေတပ်နဲ့တိုးပြီးဆိုရင်ထွက်ပြေးဖို့ကြိုးစားတာကြောင့်လှေမှောက်တည်ဆုံးရတဲ့အဖြစ်တွေလည်းရှိနေသလိုထိုင်းနိုင်ငံအတွင်းပိုင်းကိုမဝင်ရောက်နိုင်ဖို့အတွက်ဟန့်တားမှုတွေကိုလည်းကြုံနေရတာပါ။အခုဆိုရင်တလားလောက်အတွင်းမှာပဲထိုင်းနိုင်ငံထဲကိုဝင်လာတဲ့ရိုဟင်ဂျာအမိခံဒုက္ခသည်အရေအတွက်300ခန့်ရှိပြီဖြစ်သလိုသူတို့ရဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကသုံးနိုင်ငံအစိုးရတွေကဖြေရှင်းမှရနိုင်မယ်ဆိုပြီးဦးထူးချစ်ကဆိုပါတယ်
။ကျွန်တော်ထင်ပါတယ်အဲ့ဒီကိစ္စတွေကိုဖြေရှင်းမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနည်းဆုံးသုံးနိုင်ငံအစိုးရတွေဟိုပူးပေါင်းဆောင်ရွက်တင်တယ်လို့ထင်တယ်။ဆိုလို့ရှိရင်ကမြန်မာအစိုးရကျွန်တော်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကျွန်တော်ထိုင်းအစိုးရတို့ကဆင်းတကြပူးပေါင်းဆောင်ရွက်လို့ရှိရင်တော့သူ့ဟာတွေနည်းဟိုဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်။ကျွန်တော်အခုဒီပုံစံမျိုးနဲ့ဆိုလို့ရှိရင်တော့ဒါစက်တိုက်လာနေအောင်ပါပဲကျွန်တော်ဒီကားထဲမှာပဲကျွန်တော်တို့တောက်ကူညီပြေးလိုက်ပြီးတော့ဖမ်းခံတည်းရဲ့လူကဒီကားထဲမှာပဲ250 300လောက်ဖြစ်သွားရင
်လှေစီးပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာနေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဘက်ကလည်းတင်းတင်းကြပ်ကြပ်ဖမ်းဆီးမှုတွေလုပ်နေပြီးထိုင်းအချုပ်စခန်းတွေမှာလည်းရိုဟင်ဂျာလို့အမိခံထားတဲ့ကလေးမိန်းမတွေပါတဲ့ဒုက္ခသည်တွေအများအပြားရှိနေတာပါအခုဖမ်းဆီးမိတဲ့သူတွေဟာသူတို့ကိုသူတို့ဘင်္ဂါလီလို့ပြောတဲ့သူတွေရှိသလိုရိုဟင်ဂျာလူမျိုးတွေလို့ပြောတဲ့သူတွေလည်းရှိပါတယ်အရင်တုန်းကထွက်ပြေးလာတဲ့ဒုက္ခသည်တချို့ကိုတော့ဘင်္ဂလားဒေ့ရှ်တန်ယုံကနေလာရောက်ကြည့်ရှုပြီးသူတို့နိုင်ငံသားလို့ယူဆရင်ပြန်ခေါ်သွားတာမျိုးတွေရှိပေမဲ့များသောအားဖြင့်ရိုဟင်ဂျာဒုက္ခသည်အများစုကတော့ထိုင်းနိုင်ငံရဲ့အချုပ်စခန်းတွေထဲမှာပဲနေထိုင်နေကြပြီးသူတို့ကိုလက်ခံမဲ့နိုင်ငံမရှိတဲ့အတွက်လည်းအခက်အခဲတွေရှိနေပါတယ်။မြန်မာနိုင်ငံထဲမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့မြန်မာအစိုးရကဘင်္ဂါလီဖြစ်သတ်မှတ်ပြီးသူတို့ကိုနိုင်ငံသားဖြစ်သတ်မှတ်ဖို့အတွက်က1982ခုနှစ်လူဝင်မှုဥပဒေအရစီစစ်ပေးနေပြီးဒုက္ခသည်ရာဂဏန်းလောက်ကိုတော့နိုင်ငံသားဖြစ်လက်ခံပေးနေပြီဖြစ်ပါတယ်ရှင်။
ရှင်များရှင်လာမယ့်5နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ခန့်နှုန်းရှိမယ်လို့မြန်မာအစိုးရကခန့်မှန်းထားပါတယ်ဒီလိုခန့်မှန်းပြောဆိုမှုဟာလက်တွေ့နဲ့ဘလောက်ကိုက်ညီမှုရှိပါသလဲတိုးတက်မှုတွေကရောအောက်ခြေလူလူအတွက်အကျိုးသက်ရောက်မှုဘလောက်ရှိနိုင်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-232-382-999လေးဒါမှမဟုတ် email လိပ်စာ barmis@voanews.com ကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကို အင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မေတ္တာရက်ခံပါတယ်။လေးလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးလာကြဖို့ကိုထပ်မံတိုက်တွန်းပါသေးရှင
်။ဆောရှင်နေကျွန်တော်တို့ရဲ့ ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကျင်နေဆိုတော့ဒီည9နာရီမတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ VOA ကနေအင်္ဂါနေ့မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ဟောင်ကောင်ဆန္ဒပြပွဲအခြေအနေဘက်ကိုကြည့်အောင်ပါတရုတ်နိုင်ငံနယ်နိမိတ်အတွင်းမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်ဖို့ဟောင်ကောင်မှာသတင်းပတ်အတော်ကြာဆန္ဒပြနေကြတဲ့သူတွေနဲ့မျက်နှာဖုံးတက်ဆင်ထားတဲ့သူတို့ချို့ပါဝင်တဲ့လူရပေါင်းများစွာတို့ထိတ်တိုက်တွေ့ခဲ့ကြပါတယ်တက္ကစီမောင်းတဲ့သူတွေနဲ့ထရက်ကာသမားတွေကဟောင်ကောင်ကိုပိတ်ဆို့ထားတဲ့ဒီအတားအဆီးတွေကိုဖယ်ရှားပစ်ဖို့တင်းလာနေကကြိုးပမ်းခဲ့ကြတဲ့အကြောင်းကိုတော့ VOA သတင်းတောက် Ivan Broadhead သတင်းပေးပို့ထားတာကိုပြောပြခြင်းပါတယ်ခင်ဗျာဟောင်ကောင်မှာတင်းလာနေကအခြေအနေတွေဟာဆက်လက်တင်းမာနေသေးဖြစ်ပါတယ်တင်းလာနေအာယုံတက်ချိန်မှာဟောင်ကောင်ရဲ့စီးပွားရေးအချက်အချာနေရာကလမ်းတွေကိုပိတ်ဆို့ဖို့ဆိုပြီးတော့လွန်ခဲ့တဲ့15ရက်ကျော်ကလေးကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေယူပြီးတော့ကာထားတဲ့အတားအဆီးတွေကိုရဲကစပြီးတော့ပြန်သိမ်းနေပါတယ်။အဲ့နောက်နိုင်အနည်းငယ်ကြာမှာတော့ဒီမိုကရေစီရေးဆန္ဒပြတဲ့သူတွေကိုစန့်ကျင်တဲ့လူနေရာလောက်ကဂရင်းကားကြီးတွေကိုဆန္ဒပြတဲ့သူတွေစီကိုဥတီမောင်းနေပြီးတော့တားထားတာတွေကိုထိုးဖျက်ဖို့ကြိုးပမ်းခဲ့ပါတယ်။အဲ့လူတွေထဲမှာမျက်နှာဖုံးစွတ်ပြီးတော့ဓားကင်ထားတဲ့လူ20လောက်လည်းပါဝင်ပါတယ်။သတင်းတွေအရတော့ဒဏ်ရာရတဲ့သူတယောက်မှမရှိခဲ့ပဲလာမယ့်ရက်တွေအတွင်းမှာထရက်ကာမောင်းတဲ့သူတွေကအခုလိုတားထားတာတွေကိုဖယ်ရှားဖို့အတွက်တရားရုံးရဲ့အမိန့်ကိုတောင်းခံကောင်းတောင်းခံသွားနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်အခြေအနေတွေရှုပ်ထွေးနေတဲ့ကြားမှာပဲအသက်66နှစ်အရွယ် Richard Chung ဆိုသူတဦးကတော့ဒီမိုကရေစီဆန္ဒပြတဲ့သူတွေဟာဟောင်ကောင်ကိုဖျက်ဆီးနေတယ်လို့ပြောလိုက်ပါတယ
် Why I'm here because I'm not satisfied with those guys they are saying on behalf of
ကျွန်တော်ဒီကိုရောက်နေတာမကျေနပ်လို့ပါသူတို့ကကျွန်တော်တို့ကိုစားဒီမှာရောက်နေတယ်လို့ပြောပါတယ်ဒါပေမဲ့သူတို့ကကျွန်တော်တို့ရဲ့နေ့စဉ်ဘဝတွေကိုထိခိုက်အောင်လုပ်နေပြီးလူတွေတော်တော်များများလဲဒုက္ခရောက်နေကြပါတယ်လူတွေကသူတို့အလုပ်ကိုသူတို့ပြန်လုပ်ချင်နေကြပါပြီကျွန်တော်ထင်တာကတော့ဒီမိုကရေစီဆိုတာဒီလိုမဖြစ်သင့်ပါဘူးသူများကိုထိခိုက်အောင်မလုပ်ရပါဘူ
းဆိုရှယ်ဒီမိုကရက်ပါတီကဥပဒေဖြူလွတ်တော်အမတ်လျူကွန်ခွန်းကတော့ဒီမိုကရေစီရေးဆန္ဒပြတဲ့သူတွေကိုစန့်ကျင်တဲ့အဖွဲ့တွေကဓာတ်ကင်ထားတဲ့သူတွေဟာတရုတ်စိုးရကိုလိုလားတဲ့သူတွေကပတ်စံပေးခိုင်းထားတဲ့သူတွေဖြစ်ပြီးတော့အဲ့ဒီလူတွေရဲ့လုံရက်ဟာရူမေးနီးယားတော်လှန်ရေးအတွင်း69ကိုလိုလားတဲ့သူတွေရဲ့လုံရက်နဲ့တူတယ်ဆိုပြီးတော့ပြောလိုက်ပါတယ
် Beijing really want to use triad and mobilize the mob
so တရုတ်ဆိုရကဒုစရိုက်ကိန်းသားတွေကိုအသုံးပြုပြီးစူးစူးပူပူဖြစ်လာအောင်လုပ်နေပါတယ်1990ရုံးကရိုမေးနီးယားမှာဖြစ်ခဲ့တဲ့လိုမျိုးတရုတ်ဆိုရကလှုပ်ဖို့ကြိုးစားနေတာပါအဲ့ဒီအချိန်တုန်းကတော့ရိုမေးနီးယားကွန်မြူနစ်ဆိုရကအကြောင်းသားလှုပ်ရှားမှုကိုနှိမ်နင်းဖို့တပ်ထုတွင်အလုပ်သမားတွေကိုမြို့တော်ကိုပို့ခဲ့ပါတယ်တရုတ်ဆိုရကလည်းဒါမျိုးထပ်လှုပ်ဖို့ကြိုးစားနေတယ်လို့ကျွန်တော်ထင်ပါတယ်
ညပိုင်းမှာတော့အခြေအနေတွေကတည်ငြိမ်စပြုလာနေပါတယ်ရဲတွေကလည်းလမ်းမတွေပေါ်ကနေပြန်ဆုတ်နေပြီးတော့ကျောင်းသားတွေကလည်းနေဘက်တုံးကသူတို့ဆုတ်ပေးခဲ့ရတဲ့နေရာတွေမှာကာထားတဲ့အတားအဆီးတွေကိုပြန်ပြီးတော့ချနေပါတယ်ဆန္ဒပြတဲ့သူတွေကအစိုးရကိုဆက်လက်အန်တုနေတဲ့တစ်ချိန်တည်းမှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးလျူချုံရင်းကတော့တရုတ်နိုင်ငံဘက်အချမ်းကပလဲမြေဝမ်းဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲကိုတင်းလာနေကတက်ရောက်ခဲ့ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်သူနောက်တစ်ဦးကတော့တရုတ်နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တွေကတူဖြစ်တဲ့အမျိုးသားပြည်သူကွန်ဂရက်ရဲ့အလဲကျကော်မတီဥက္ကဋ္ဌဂျန်ဒီဂျန်းဖြစ်တယ်လို့ယူဆပါတယ်။တင်းလာနေဟာဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြတာ၃ပတ်မြောက်ဖြစ်သလို Occupy Movement ကိုအဓိကဦးဆောင်သူတွေတဲကတူဖြစ်တဲ့ Joshua Wong ရဲ့အသက်18နှစ်ပြည့်မွေးနေ့လည်းဖြစ်ပါတယ်။သူရဲ့ Facebook စာမျက်နှာမှာတင်ထားတဲ့မွေးနေ့ဆုတောင်း၃ခုကတော့ဆန္ဒပြပွဲတွေဆက်ပြီးငြိမ်းချမ်းချမ်းရှိဖို့ဆန္ဒပြတဲ့သူတွေသူရဲ့ယုံကြည်ချက်အတိုင်းဆက်ပြီးတော့ရှိသွားဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးတဲ့နေရာမှာတရုတ်အစိုးရကတင်းတင်းကြပ်ကြပ်ချုပ်ကင်ထားတဲ့အစီအစဉ်ကိုပြန်ရုပ်သိမ်းပြီးတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်ရဖို့ကိုခွင့်ပြုသွားဖို့ဖြစ်တယ်လို့ဆုတောင်းထားပါတယ်ခင်ဗျာ